ဘာတဝါလူသားပေါင်း80နီးပါးအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေဖြစ်နေထိုင်နေကြရသလိုမနေ့ကတည်းကတည်းကပဲလူဆယ်သားအိုးအိမ်စွန့်ခွာထွက်ပြေးကြရတာဟာစိုးရိမ်ထိတ်လန့်စရာအခြေအနေဖြစ်တယ်လို့ကုလသမဂ္ဂတွင်ရမကျုံအန်တိုနီယိုကူတာရက်စ်ကဇွန်လ20ရက်ကမ္ဘာဒုက္ခသည်များနေ့မှာပြောကြားလိုက်ပါတယ်
On World Refugee Day, we pledge to do everything in our power to end the conflict and persecution.
ဒါကြောင့်ဒုက္ခသည်တွေတူပါလာတဲ့အကြောင်းရင်းတွေဖြစ်တဲ့ပြည်ပခရင်နဲ့ဖိနှိပ်မှုတွေရဲ့ဆိုင်းသွောအောင်ကျွန်တော်တို့မှရှိတဲ့အင်အားကိုအစအကုန်အသုံးချဖို့ကမ္ဘာဒုက္ခသည်များနေ့မှာဂရုပြုပါတယ်လို့လည်းကုလသမဂ္ဂအရေးမှုချုပ်ကပြောပါတယ်။ဒီနေ့မှာ COVID-19 ကအကာအကွယ်မဲ့ဒုက္ခသည်တွေအပေါ်တဘူပေါ်နပူဆင့်တယ်လို့ဖြစ်ခဲ့ရတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့ဒုက္ခသည်အဖြစ်နဲ့နေရစမှာပဲတချို့တွေက COVID-19 ကိုရင်ဆိုင်တုံ့ပြန်ရမှာအရေးပါတဲ့လူတွေအဖြစ်ထွက်ပေါ်လာခဲ့ကြောင်းဒီမတ်ဒစ်နိုင်ငံတွင်းကဒုက္ခသည်စခန်းတွေကစလို့ဥရောပတိုက်ကစီးရုံကြီးတွေအထိဒုက္ခသည်တွေဟာဆရာဝန်တွေသူနာပြုတွေဆရာဆရာမတွေနဲ့တခြားအရေးပါတဲ့လုပ်ငန်းတွေမှာဝင်ရောက်ပြီးအိရှင်လူမှုအဖွဲ့အစည်းကိုအထောက်အကူပြုပေးနေကြောင်းလည်းအတွေ့အကြုံကိုကုသရက်စ်ကပြောပါတယ်ကုလသမဂ္ဂအနေနဲ့ဒုက္ခသည်တွေနဲ့အတူရပ်တည်ပေးဖို့မှာဖြစ်ပြီးစစ်ဘေးနဲ့ဖိနှိပ်ထုတ်ချက်မှုတွေကြောင့်ဒုက္ခရောက်ပြီးထွက်ပြေးလာရသူတွေကိုဒီထိုင်စရာဖန်တီးပေးဖို့ကအခြေခံတာဝန်တစ်ခုဖြစ်တယ်ဆိုတာကိုအရင်မှတ်သားထားမှာဖြစ်တယ်လို့လည်းအတူယုံမှုချုပ်ကသားရက်ကပြောပါတယ်ခင်ဗျာ